ဒီနေ့တော့သခင်ယေရှုသင်ပေးတဲ့ပထနာတော်လို့ကျွန်တော်တို့ခေါ်တဲ့เนาะဒီဆုတောင်းခြင်းလေးပေါ့ The Lord's Prayer ဆိုတဲ့ကောင်းစဉ်လေးနဲ့ကျွန်တော်ဆက်လက်ပြီးတော့မှဒီတစ်ခါဆင်ခြင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ပထမဆုံးအနေနဲ့ဒီအရာလေးကိုကျွန်တော်တို့ခုနကတော့ငါဖတ်ခဲ့ပြီးပါပြီရှင်လုကာခရစ်ဝင်ကျမ်းမှာတွေ့ရတဲ့အချက်ရယ်အာပြီးလို့ရှင်မဿဲမှာတွေ့ရတဲ့အချက်လေးကိုကျွန်တော်ဖတ်ခဲ့ပြီးပါပြီဒီနေရာလေးမှာကျွန်တော်ပထမဆုံးဗာပြောချင်လဲဆိုရင်သခင်ယေရှုရဲ့နောက်လိုက်တပည့်တော်တွေကသခင်ယေရှုဆုတောင်းတော်ကိုသူတို့မြင်တယ်ပြီးတော့သူတို့ကိုလည်းဆုတောင်းဖို့တင်ပေးပါလို့တောင်းဆိုရဲဆိုကျွန်တော်တွေ့ရတယ်ဘလို့ဆုတောင်းရမလဲလို့တောင်းဆိုတာမဟုတ်ဘူးနော်ဆုတောင်းဖို့တင်ခိုင်းတာပါအင်္ဂလိပ်လိုဆိုလို့ရှင် Lord teach us to pray ဆုတောင်းဖို့တင်ပေးပါဘလို့ဆုတောင်းရမလဲတင်ပေးပါမဟုတ်ဘဲနဲ့ဆုတောင်းဖို့တင်ပေးပါ praying ဘုရားသခင်ရဲ့စကားပြောခြင်းကျွန်တော်တို့ကိုတင်ပေးပါဆိုတော့သခင်ယေရှုကသူတို့ကိုဆုတောင်းဖို့တင်ပေးတယ်လို့ဘလို့ဆုတောင်းရမလဲဆိုတော့ကိုလည်းတင်ပေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီဟာမှာကျွန်တော်ဗာပြောခြင်းလဲဆိုရင်ဒီနေ့ကျွန်တော်ဆုတောင်းခြင်းဆိုတာတတိယဖြစ်ဘုရားဝတ်၌မွေ့လျော်ခြင်းဆိုတာယုံကြည်သူတယောက်နဲ့အသက်ရှင်ခြင်းဆိုတာကျွန်တော်တို့အသင်ခံရတဲ့အရာဖြစ်ပါတယ်နီးခံရမယ်အရာဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်နှစ်ကျော်လောက်ကကျွန်တော်တို့နော်ရန်ဒာတင်းတော်ဆောက်ကိုအသုံးပြုခဲ့တော့ကတရက်တော့ကျွန်တော်တို့မြန်မာဒီဘက်မှာဆင်ရှိရဲ့ကလေးဘက်ကိုကျွန်တော်သွားပါတယ်ကလေးစင်ဘက်ကိုကျွန်တော်ရောက်သွားတဲ့ချိန်မှာကျွန်တော်တို့ကိုမယ်ရီလေးတတိလေးရှိတယ်ဇီဝင်ရှိရှိလေးမျက်မှန်လေးနဲ့တတိပင်ပင်တတိလေးနဲ့သူဆူတောင်းတယ်အလှငွေအတွက်ဆူတောင်းတဲ့အချိန်ဖြစ်ပါတယ်အချိန်မှာသူဘလို့ဆူတောင်းလဲဆိုတော့မြန်မာလိုဆွတောင်းတာဖြစ်ပါတယ်အမားပါဘူးရမ်းကောင်းတယ်ဘလို့ဆွတောင်းလဲဆိုရင်သူ့ဟာသူဆွတောင်းတာမဟုတ်ဘူးသူ့ဆီယာမကဆွတောင်းတယ်သူနောက်ကလိုက်ဆွတာဖြစ်ပါတယ်နော်အင်မတန်မှလှပတဲ့မြင်ကွင်းလေးဖြစ်တယ်ဆွတောင်းခြင်းဆိုတာကျွန်တော်တို့အသင်ခံရတဲ့အရာလေးဖြစ်တယ်အဲ့အချိန်မှာလည်းကျွန်တော်ဘာလို့တည်ထားလိုက်မိလဲဆိုလို့ရှိရင်အဲ့ဒီအချိန်တုန်းကကျွန်တော်တို့ဒီ Sunday School မှာတောင်းယူကြတဲ့စကကြရစီအစမရီမှာကျွန်တော်တို့အင်္ဂလိပ်စကားအားနည်းတဲ့ခြင်းဖြစ်တယ်။ဘလို့ရှင်ကျွန်တော်ဆင်းစကူကျောင်းသူကျောင်းသားတွေထဲမှာမြန်မာစကားအားနည်းတဲ့ခြင်းဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီဆူတောင်းနေရာစကျွန်တော်တို့သူတို့ကိုမြန်မာလိုပဲသင်ပေးတယ်ကျွန်တော်တို့တွေ့ရတယ်။အရန်ကောင်းအရန်လှပါတယ်။တစ်ချက်ချင်းမှာကျွန်တော်စစ်တယ်မှာဘလို့ခန်းစားအဲ့ဒီမြင်ကွင်းလင်းကျွန်တော်ကိုဘာဆင်ခြင်စေလဲဆိုလို့ရှင်ကျွန်တော်ရဲ့ဆူတောင်းတဲ့အတ္တကိုဆင်ခြင်စေတယ်။ကျွန်တော်ဆူတောင်းတဲ့အခါမှာဘလို့စကလုံးတွေကိုကျွန်တော်သုံးတယ်ဆိုတာကိုကျွန်တော်ပြန်စဉ်းစားတဲ့အခါမှာကိုဟနဲ့ကိုအဲ့ဆူတောင်းတဲ့စကလုံးနေပေါ့နော်ဘယ်လိုပဲဖြစ်ပေါ့ကောင်းကင်ဘုံနဲ့ရှိတော်မူသောထောက်ဘုရားသခင်ကျွန်တော်ပြောတဲ့စကလုံးတွေကကျွန်တော်ကြားခဲ့တဲ့ဆူတောင်းချက်တွေဖြစ်တယ်ဆိုတော့ကျွန်တော်ဆင်ခြင်မိလာတယ်တခါမှစဉ်းစားဖို့လေအဲ့မြင်ကွမြင်ပြီးတဲ့ခါမှာကျွန်တော်စိတ်ထဲမှာအရန်လှပပြီးရင်ကြည်နေတယ်လို့တစ်ဆက်ထဲမှာပဲလုံးဝမြန်မာစကားကိုပုံမှန်နေတူသင်းနေစင်တူကပြောနေတဲ့သူမဟုတ်တဲ့ကလေးတစ်ယောက်ကဒီလိုတောင်းတဲ့ခါမှာဒါတော့သူနားလည်မှာမဟုတ်ဘူးဆိုတော့လေကျွန်တော်တစ်ဆက်တည်းမှာခံစားတဲ့အခါမှာအဲ့ချင်းကနေစပြီးတော့မှကျွန်တော်ကလေးတွေဆူတောင်းတဲ့ခါတိုင်းမှာအင်္ဂလိပ်လိုစပြီးဆူတောင်းခဲ့တာဖြစ်ပါတယ်ကျွန်တော်ရဲ့ဆူတောင်းခြင်းတင်ကြားခြင်းကသူများနဲ့ဆူတောင်းတာကိုနားထောင်တယ်ဆရာသမားဆူတောင်းတာကိုနားထောင်တယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမိဘတွေဆူတောင်းတာကိုနားထောင်ပြီးမှသူတို့ဆူတောင်းတယ်လို့လိုက်ပြီးတော့ဆူတောင်းတာဖြစ်ပါတယ်ဒါကြောင့်မလို့A prayer life is also a discipling ဖြစ်တယ်။တပည့်တော်တွေကိုမွေးထုတ်နေခြင်းလည်းဖြစ်တယ်။ဒါကြောင့်မို့လို့အဲ့ချိန်ကနေစပြီးတော့ကျွန်တော်အင်္ဂလိပ်လိုဆူတောင်းဖို့နေနေတာအဲ့တုန်းကဆိုရင်အင်္ဂလိပ်လို short sharing ပြောရအောင်ကျွန်တော်လုံးဝ confidence မရှိဘူး။အခုလည်း confidence ရှိလာတာမဟုတ်ဘူး။ဒါပေမဲ့ပြောဖက်များတော့အချင်းဖြစ်သွားသလို grammar တွေတက်တာတွေမမှန်ရင်လည်းအရေးကုန်ထူသွားပြီပေါ့နော်။အဲ့ပြောချင်တာအဲ့အချိန်မှာဘာပဲဖြစ်ကျွန်တော်စိတ်မှာဘလို့ခံစားလဲဆိုတော့အော်ဒီကလေးကြီးဆူတောင်းတက်ဖို့ရန်အတွက်အ ਨੇ ဆုံးတော့သူတို့အသိတော်နဲ့ပတ်သက်တဲ့အတိုင်းဝိုင်းမှာဆူတောင်းတဲ့နဲ့သူတို့ကြားတဲ့အခါမှာအင်္ဂလိပ်လိုသူတို့ကြားဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ဒီအဲ့အချိန်ကနေစပြီးတော့ကျွန်တော်အင်္ဂလိပ်လိုကျွန်တော်ဆူတောင်းနေဆူတောင်းတဲ့အခါမှာကျွန်တော်ရည်ရွယ်ချက်ရှိရှိနဲ့ဘုရားသခင်ဝင်ဂျေဇုတင်တဲ့အကြောင်းဆရာဆရာမတို့ကယေရှုတင်တဲ့အကြောင်းသူတို့တွေကိုတန်ဖိုးထားတဲ့အကြောင်းအမြဲတမ်းကျွန်တော်တောင်းဖြစ်တယ်။တရားမှာ99ချိန်လောက်ကကျွန်တော်အဲ့လိုပုံစံအမြဲတမ်းဆုတောင်းဖြစ်တယ်။ ကလေးတွေငွေနေအတွက်ဆုတောင်းတဲ့ခါမှာဘုရားသခင်ကိုကျေးဇူးတင်တဲ့ဖို့မိဘတွေကိုကျေးဇူးတင်တဲ့ဖို့တငယ်ချင်းတွေကိုကျေးဇူးတင်တဲ့ဖို့တတ်နိုင်တော့အမြဲတမ်းကျွန်တော်ထဲပေးဆုတောင်းတယ်ရည်ရွယ်ချက်ရှိရှိနဲ့ကျွန်တော်သူဆုတောင်းတယ်ကလေးတွေကနားထောင်ပြီးတော့ကြားပြီးတော့မှပြောလာဖို့သူတို့လည်းဆုတောင်းတက်လာဖို့ဆိုတာကိုကျွန်တော်ကိုယ်တိုင်လုပ်ခဲ့တဲ့အရာတစ်ခုဖြစ်တယ်တပည့်တော်တွေကိုသခင်ယေရှုကဆုတောင်းခြင်းတင်ပေးတာဖြစ်ပါတယ်ဆုတောင်းခြင်းဆိုတာတင်ရတဲ့အရာဖြစ်တယ်နီးခံရတဲ့အရာဖြစ်တယ်အဲ့လိုတင်ကြားခြင်းနီးခံခြင်းဆိုတာရှိဖို့ရန်အတွက် relationship သက်ဆိုင်မှုရှိဖို့လိုတယ် relationship ရှိဖို့လိုတယ်ဒီနေ့လင်မယားတွေတပတ်လောက်လုံးဝစကားမပြောဘဲနေကြည့်နေနိုင်မှာမဟုတ်ပါဘူးဒါပေမဲ့နေကြည့်စားလည်းမပို့နဲ့နေကြည့်ဘယ်လိုဖြစ်မလဲအဲ့ဒီ relationship ကြီးက healthy relationship တွေတော့ခေါ်နိုင်လားမိတ်ဆွေအချင်းချင်းစကားလုံးဝမပြောဘဲနေကြည့်အပြန်လှန်ဆက်တင်မှုမလုပ်ဘဲနေကြည့်ဘလောက်ကြကြနေနိုင်ပါလဲအကယ်၍ကျွန်တော်တို့က healthy relationship အပြန်လှန် mutual မေတ္တာစိတ္တနာဂုဏကျင့်နာမှုတွေနဲ့တည်ဆောက်ထားတဲ့ relationship ဖြစ်တယ်ဆိုရင်မနေနိုင်ဘူးနော်ဒါကြောင့်ကျွန်တော်တို့ရဲ့ shut down ခြင်းအတ္တာဆိုတော့ဘုရားသခင်နဲ့ကျွန်တော်တို့နဲ့ဘလောက်ရင်းနှီးလဲဆိုတဲ့အရာပေါ်မှာရှိတယ်ခုနကကျွန်တော်တို့ဆိုတော့ဓမ္မသရှင်တတိယတစ်ပိုက်ကကျွန်တော်တို့ကိုဘုရားသခင်ကသူနဲ့ရင်းနှီးကြုံဝင်ဖို့ရတဲ့ခေါ်တဲ့အပိုက်လေးဖြစ်တယ်မိတ်ဆွေချင်းမိတ်ဆွေချင်းကဲ့သို့နော်ချင်းမိတ်ဆွေပြောရမှာမဟုတ်ဘူးနော်မိတ်ဆွေအချင်းချင်းစကားပြောသလိုရင်းနှီးမှုနဲ့တောင်းတဲ့အရာလေးဘုရားသခင်ခေါ်ဖိတ်တဲ့အရာလေးဖြစ်တယ်ရင်းနှီးမှုဘုရားသခင်လိုချင်တယ်နော်ဆိုဒါလေးကိုကျွန်တော်ရှေ့ဦးစွာပြောချင်တယ်ပထနာတော်ထဲမှာကျွန်တော်ကြည့်တဲ့ခါမှာဒါဘုရားသခင်ကကျွန်တော်တို့ကိုတင်ပေးတဲ့အရာတင်ကြားခြင်းနီးခံခြင်းတနည်းအားဖြင့်ဆုတောင်းခြင်းကကျွန်တော်တို့ဘုရားဝတ်၌မွေးလျောခြင်းလို့ကျွန်တော်တို့နားလေတယ်ဆိုရင်ဘုရားဝတ်၌မွေးလျောခြင်းဆိုသည်ပင်လျင်တင်ရတဲ့အရာနီးခံရတဲ့အချင်းချင်းဒီဆောက်တဲ့အရာဖြစ်တယ်ဆိုတော့ပြန်တရိယာစေခြင်းလေဒါကြောင့်မလို့ကျွန်တော်တို့ပြောတယ် children see children do ကလေးတွေကမျက်စိနဲ့နားထောင်လေနာနဲ့နာမထောင်မှာမျက်စိနဲ့နားထောင်တယ် children see children do ဒီကျွန်တော်တို့ရဲ့ကလေးတွေရဲ့အသက်တာထဲမှာမြင်နေရတဲ့အာမရတာတွေနော်ကြည့်တဲ့အခါ maybe that is a reflection of ourselves ကျွန်တော်ဘယ်လိုသင်ပေးနေတယ်ဆိုသင်ပေးခြင်းဆိုတဲ့နေရာမှာခုလိုမျိုးစင်ပေါ်ကနေနေပြီးတော့မှ lecture ပုံစံတရားဟောခြင်းကျမ်းစာသင်ခြင်းပုံစံနဲ့သင်ပေးတာမျိုးမှမဟုတ်ဘဲနဲ့ဒါကနိုင်ဝက်ပါကျွန်တော် attention ပေးနိုင်အောင်မှမိနစ်20လူကြီးတောင်မှမိနစ်20နိုင်ဝက်ပဲဆိုကလေးတွေကိုဒီအိမ်မှာကျွန်တော်တို့ကဲသင်ပေးတယ်ဆိုရှင် maybe 5မိနစ်10မိနစ်ဒါပေမဲ့ကျန်တဲ့အချိန်တွေမှာလည်းကျွန်တော်တို့သင်ပေးနေတာပဲမပြောဘဲနဲ့လည်းသင်ပေးနေတာပဲကျွန်တော်လုတ်ပြနေတယ်လေသူတို့ရှင်မှာအသက်ရှင်ပြနေတယ်လေသူတို့ရှိမှကျွန်တော်စကားပြောနေတယ်သူတို့ရှိမှကျွန်တော်ရဲ့အင်ထောင်ဖက်တွေကိုစကားပြောနေတယ်သူတို့ရှိမှကျွန်တော်တို့ကိုစူနေသလားကျိန်းသလားသူတို့ရှိမှကျွန်တော်ဘယ်လိုစကားတွေပြောသလဲတင်ပေးနေတာပဲ relationship ဆိုကျွန်တော်တို့နဲ့ဘုရားသခင် relationship တွေပြန်လဲပြီးတော့ဆင်ခြင်စရာရှိပါတယ်ပြီးတော့ကျွန်တော်ပထနာတော်ကိုကျွန်တော်ကြည့်တဲ့ခါမှာဒီ sandwich လေးပေါ့ဒါရိုးရိုးလေးပါကျွန်တော်ဒီအဓိကကျွန်တော်ဆင်ခြင်ဖို့ရန်အတွက်ကျွန်တော်ရဲ့ suit down ခြင်းလေးကိုပြန်ပြီးတော့မှအစင်ချင်ပုတ်ပဲဖြစ်ပါတယ်ဆိုဆန်ဒွစ်လေးကတော့ပထနာရောကအဲ့လိုဆန်ဒွစ်လိုပုံစံမျိုးလုပ်ထားတာပြောချင်တာပါဆိုတော့အဲ့ဒီအချိန်မှာသခင်ယေရှုကရှင်မဿဲထဲမှာဆိုလို့ရှိရင်ဆူတောင်းတဲ့ကောင်သာသနာပလူတွေလိုမျိုးဆိုတော့တနည်းအားဖြင့်ယူဒလူတွေမဟုတ်ဘုရားသခင်ကိုဆုမတောင်းတဲ့သူတွေအဲ့လိုလူတွေလိုမျိုးသူတို့ဆူတောင်းတာကြတော့ ritual ဆန်တယ်ပြီးလို့ရှိရင်အချိန်ဤသော repetition အဲ့လိုမျိုးတန်ဆင်လည်းဖြစ်ဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းသူတို့ကိုအသင်ခံအကုန်လုံးအသင်ခံရတာပဲဆိုတော့ဒါမဲ့သူတို့ကတော့အဲ့လိုခဏခဏပြောရင်းနဲ့အချိန်ဖန်များစွာပြောရင်းနဲ့ရလာမယ်ဆိုတော့ခံချက်မျိုးတွေရှိကြတဲ့သူတွေရှိတယ်သူတို့လိုမဖြစ်ဖို့ရတဲ့သခင်ရှုသတိပေးတယ်ဆိုတော့ကျွန်တော်တို့ကကျမ်းစာတွေနော်စာလ23ပထနာတော်ဒါတွေကိုကျွန်တော်ကရွတ်ဆိုရမယ့်အရာတစ်ခုအုံဖွားလိုမျိုးအသုံးပြုတဲ့ကျမ်းပိုက်လိုဖြစ်နေပါတယ်ဘုရားသခင်နှုတ်ကပတ်တော်ကိုကျွန်တော်ဆင်ခြင်ဖို့လိုတယ်လိလာဖို့လိုတယ်အလွတ်ကျဖို့လိုတယ်အယံကောင်းတယ်အယံမှန်တယ်ဒါပေမဲ့ကျွန်တော်ဘုရားသခင်နှုတ်ကပတ်တော်ကိုအတ္တတမှာကျင့်သုံးတဲ့ခါမှာဘယ်နှခါဆိုရင်ဘယ်နေရာရောက်မှာတော့ဘ နာခါဆိုရင်ဗီဇာရမယ်ဆိုတဲ့အရာမျိုးနဲ့သုံးရတဲ့အရာတော့မဟုတ်အဲ့ဒါကသာသနာပလူတွေလို့အချီနီးလှုပ်လှန့်ခြင်းဖြစ်တယ်ဘုရားသခင်ကိုအားကိုးခြင်းရမ်းမှန်တယ်ဘုရားသခင်ကိုကိုးစားတာရမ်းမှန်တယ်ဒါပေမဲ့ကျွန်တော်တို့ကိုးစားပုံကိုးစားနည်းစိတ်နှလုံးအကြံစီအတွေ့အကြုံအဲ့ဒါကအရေးကြီးတာဘလို့စိတ်ထားမျိုးနဲ့ဆိုတာကိုကျွန်တော်တို့သိဖို့လိုတာဒါကြောင့်သခင်ယေရှုသူတို့ကိုတင်ပေးတဲ့ခါမှာဒါကဘလို့ဆုတောင်းရမလဲဆိုရင်ဆိုပြီးတော့တင်ပေးလိုက်တာဖြစ်တယ်ဒါကိုကျွန်တော်တို့အလွတ်ရတာကောင်းပါတယ်ဆုတောင်းနေမှာတူတူကဆုတောင်းကြတာကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ရည်ရွယ်ချက်နဲ့နှလုံးသားအရင်ပြင်အရင်ခံတွေကိုပြန်ဆင်ခြင်းဖို့ကျွန်တော်ဒီဟာလေးရအဖြစ်နှိုးဆော်ချင်တာဖြစ်ပါတယ်ဆိုတော့ဆန်ဒွစ်လေးလို့ပါပဲဘုရားသခင်နဲ့စားတယ်ပြီးတဲ့ခါမှာကျွန်တော်တို့လူသားတွေနဲ့ဆိုင်တဲ့ကျွန်တော်တို့လိုအပ်ချက်တွေတင်ပြတဲ့ဖို့ရန်အတွက်သခင်ရှုတင်ပေးတယ်ပြီးတဲ့ခါမှာဘုရားသခင်နဲ့ပြန်ဆုံးသက်ထားတယ်ဆိုတော့ဆန်ဒွစ်စားတိုင်းဘာဂါစားတိုင်းလေးကျွန်တော်တတိယလေးအောင်လို့ကျွန်တော်တပုံလေးတင်လိုက်တာဖြစ်ပါတယ်ဆိုတော့ပရမောဆုံးတစ်ခုမှာနာမတော်ကိုယုံကြည်ခြင်းရှိဖို့နိုင်ငံတော်ကိုတည်ထောင်ခြင်းရှိဖို့အလိုတော်ပြည့်စုံဖို့ရန်အတွက်ဝန်ခံဖို့ရန်အတွက်သခင်ယေရှုတင်ပေးပါတယ်ဆိုတော့ဒီဟာလေးတွေကိုကျွန်တော်ဆင်ခြင်တဲ့အခါမှာကျွန်တော်တတူလိုက်ပြီးတော့မှဆင်ခြင်ဖို့ကျွန်တော်နှိုးဆော်ခြင်းနဲ့နာမတော်ကိုယုံကြည်ခြင်းလို့ပြောတဲ့အခါမှာဘုရားသခင်ရဲ့နာမတော်ကိုကျွန်တော်တို့ဘယ်လိုယုံကြည်သလဲဒီဟာကိုရွတ်ဆိုယုံတသက်မဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့အတ္တတာထဲမှာ reflect ဖြစ်နေဖို့ဘုရားသခင်နာမတော်နဲ့တရားတော်ဒီကဲ့ရဲ့ခြင်းနဲ့ကင်းလွတ်မိကြအောင်အစေခံကြွမိဒီကမိမိသခင်ကိုအလွန်ယုံကြည်ထိုက်တော်သူဖြစ်သည်ယူမှတ်စီဆိုရှင်ပေါ်လူကယုံကြည်သူတွေကိုဘယ်လိုအသက်ရှင်ရမလဲလို့နီလံပေးတဲ့အခါမှာအစေခံကျွန်းတဲ့ boss နဲ့အလုပ်သမားနဲ့ကြားထဲမှာတော့မှအလုပ်သမားကကိုယ့်ရဲ့သခင်ပေါ်မှာကိုယ့်ရဲ့ boss မှာဘယ်လိုစိတ်ထားယူထားရမလဲဆိုတာကိုသူပြောထားတယ်။အဲ့ဒီ boss ကယုံကြည်သူဖြစ်တယ်ဆိုရင်လည်းငီးကိုလို့ဟိုမထီမဲမပြုတ်ဖို့လည်းပါသေးတယ်။ role ကိုသူ့ရဲ့ role သူ့ရဲ့ boss ဆိုတဲ့ role သူ့ရဲ့ role နဲ့ responsibility နဲ့သူ့ရဲ့ authority နဲ့သူ့ရဲ့ဘီခရပကလို့အမီနာမသူ့ရဲ့နေရနဲ့ဆိုင်တဲ့ authority title ကိုယူသေးထိုက်တဲ့အရာဖြစ်တယ်ဆိုရင်ယူသေးဖို့ရန်အတွက်ယဉ်နီးလို့ရတယ်တငင်ချင်းမိတ်ဆွေယဉ်နီးလို့ရတယ်ဒါပေမဲ့သူ့ရဲ့ role ယူသေးချင်းရှိဖို့ဆိုတာကရှင်ပေါ်လို့ကဘာနဲ့ခံနေထားတယ်လဲဆိုရင် every day ကိုဘေးနာကလူနဲ့ကိုဘလို့ချိတ်ဆက်တယ်လဲဆိုတဲ့အရာကဘုရားသခင်နာမတော်ကိုထောက်ပြီးတော့လှုပ်ဖို့လို့ကျွန်တော်တို့ကိုနှိုးဆော်ပါတယ်နာမတော်ကိုယုံကြည်ခြင်းရှိဖို့ရန်အတွက်အရေးကြီးပါတယ်ကျွန်တော်ရဲ့အသက်တာကျွန်တော်ရဲ့အပျောဆိုအပြုအမူအသက်ရှင်ခြင်းကနာမတော်ကဲ့ရဲ့စရာမဖြစ်ဖို့အရေးကြီးတယ်ဒါက that's what it means to honor to hallow his holy name so နိုင်ငံတော်တည်ထောင်ခြင်းဆိုတာဘုရားသခင်ရဲ့နိုင်ငံတော်တည်ထောင်ဖို့ဘုရားသခင်နိုင်ငံတော်ဒီအစားအသောက်နဲ့မတည်ဖြောင့်မတ်ခြင်းနဲ့တက်ခြင်းတန်ရှင်သောဝိညာဉ်တော်ဖြင့်ခံရသောဝမ်းမြောက်ခြင်းနဲ့တည်၏ဆိုဘုရားသခင်ရဲ့နိုင်ငံတော်ကိုတည်ခြင်းဆိုတဲ့နိုင်ငံတော်တည်ထောင်ပါစေတော်ဆိုတဲ့နေရာမှာလည်းပဲဒီနေ့သခင်ယေရှုကျွန်တော်တို့ကိုတင်ပေးပါတယ်ကျွန်တော်ဦးစားပေးရမယ့်အရာကဘုရားသခင်ရဲ့နိုင်ငံတော်တည်ဖို့ပဲဖြစ်ပါတယ်သခင်ယေရှုပထမဆုံးတရားစောက်ဟောတဲ့အခါမှာမာကုကသခင်ယေရှုတရားစောက်ဟောတဲ့အခါမှာတဲ့နောင်တရကြလော့အချိန်ပြည့်စုံပြီဘုရားသခင်ရဲ့နိုင်ငံတော်တည်လို့နေပြီနောင်တရပြီးတော့ဧဝံဂေလိတရားကိုယုံကြည်ဖို့သူတရားဟောပါတယ်နိုင်ငံတော်ဒီလိုနေပြီရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၁၅မှာနောင်တရကြလို့နော်အချိန်ပြည့်စုံပြီ The time is here the time is now the kingdom of God is near repent and believe in the gospel နိုင်ငံတော်တည်ထောင်ခြင်းနဲ့ဆန်အရာကအခုချိန်ရောက်လာတော့မယ်နောင်တရဆိုသခင်ယေရှုအသေးခံနဲ့ရှင်ပြန်ထမြောက်ပြီးတဲ့အခါမှာဘုရားသခင်နိုင်ငံတော်တည်ထောင်လူနေပြီဆိုတော့တည်ထောင်တော့မလားလို့တပည့်တော်တွေနောက်လိုက်တွေကမျှော်နေတဲ့အချိန်မှာဘာပေါ်လဲအသင်းတော်ပေါ်လာတယ်အသေးတော်ဆိုတာဘာလဲဆိုရင်ယုံကြည်သူတွေယေရှုခရစ်နဲ့ဆိုင်တဲ့သူတွေယေရှုခရစ်ရဲ့တည်ခြင်းကကျွန်တော်ရဲ့ကျွန်မရဲ့တည်ခြင်းဖြစ်တယ်ယေရှုခရစ်ရဲ့ရှင်မထိုင်မခြင်းကကျွန်တော်ကျွန်မရဲ့အသက်ရှင်ခြင်းဖြစ်တယ်လို့ဝန်ခံတဲ့သူတွေကိုဘုရားသခင်တတ်တတ်ဖယ်ထားဆုထားပြီးတော့အသေးတော်ဆိုတော့အဲ့မှာစပေါ်လာတာဖြစ်တယ် The Church ဆိုတော့နိုင်ငံတော်တည်ဆောက်ပါစေတော်လို့ဒါကိုကျွန်တော်ကအသေးတော်ကိုတည်ဆောက်ဖို့ဆိုတဲ့နေရာမှာကျွန်တော်ကဒီကွစ်ပတ်ပြီးဆွဲချင်တာမဟုတ်ပါဘူးကျွန်တော်ဆိုလိုချင်တဲ့အဓိပ္ပာယ်ကဘာလဲဆိုရင်နိုင်ငံတော်တည်ဆောက်ခြင်းဆိုတာFirst and foremost, အသက်တာပြောင်းလဲဖို့လိုတယ်။ကျွန်တော်ရဲ့အသက်တာပြောင်းလဲဖို့လိုတယ်။ဘုရားသခင်နိုင်ငံတော်ကမင်းတို့အထင်မှရှိတယ်လို့ယေရှုကပြောပါတယ်။သခင်ယေရှုကပြောပါတယ်။ဆိုတော့ဘုရားသခင်နိုင်ငံတော်ကိုတည်ထောင်ခြင်းလို့ကျွန်တော်ဥစားပေးတဲ့အခါ၊ဆုတောင်းတဲ့အခါ ကျွန်တော်တို့ရဲ့နှလုံးသားထဲမှာကျွန်တော်တို့ရဲ့အတ္တထဲမှာကျွန်တော်တို့ကိုယ်တိုင်ရဲ့အတ္တကိုဆင်ခြင်တယ်လို့ဘုရားသခင်နိုင်ငံတော်တည်ထောင်ဖို့ကပို့ပြီးတော့မှဖြစ်တယ်ဆိုတဲ့အရာဒါကျွန်တော်တို့ဆင်ခြင်ဖို့ဖြစ်ပါတယ်ပြီးတဲ့အခါမှာဒီဟာတော့ကျွန်တော်တခြားကြံပိုင်မရွေးဘဲနဲ့ဒါလေးကိုပဲဖြတ်ပြီးတော့နော်ဒုတိယတစ်ချက်နဲ့နိုင်ငံတည်ထောင်ခြင်းနဲ့ဆက်လင်းပြီးတော့မှလူတွေအားလုံးကယ်တင်ခြင်းတို့ရောက်ပြီးတော့တမန်တော်တည်ဖို့ဘုရားသခင်အလိုတော်ရှိတဲ့အရာဖြစ်တယ်အဲ့ဒီအလိုတော်ပြည့်စုံဖို့ရန်အတွက်ဆုတောင်းဖို့ဖြစ်ပါတယ်အဲ့တော့အလိုတော်ဒီကောင်းကင်ဘုံနဲ့ပြည့်စုံတဲ့ကဲတို့မြေကြီးဘုံမှာပြည့်စုံပါစေကျွန်တော်တို့ရဲ့အသိဉာဏ်မှာပြည့်စုံဖို့မိသားစုမှာပြည့်စုံဖို့ကျွန်တော်တို့အတ္တမှာပြည့်စုံဖို့ကျွန်တော်တို့ဆုတောင်းကြရတယ်ဆိုတော့အဲ့ဒါကတတိယဖြစ်ဒီယောမခစ်မှာဆိုလို့ရှိရင်ယောမတွေကအရန်အာနာကြီးလာတဲ့ခါမှာနော်ယောမရဲ့ empire ကျွန်တော်တို့တစ်ပေါင်းအကြာကြီးပဲယာနဲ့ချီပဲ AD 900လောက်မှာယောမအကရပြိုခွဲသွားတယ်ဆိုရင်စဉ်းစားကြည့်နော်တခင်ဒီယူဒာတိရတမန်နဲ့စဉ်းစားမယ်ယူဒာကို BC 63မှာယောမတွေကလာပြီးတော့မှအုပ်ချုပ်တယ်အဲ့ကနေစပြီးမှဇက်တိုက်ကျွန်တော်အနောက်တိုင်းရဲ့ history မှာကြည့်မယ်ဆိုရင် AD 900လောက်ထိနှစ်ပေါင်း900ကျော်ယောမတွေ empire တည်မြဲတယ်ဆိုကျွန်တော်တွေ့ရတယ်ဆိုဘာကြောင့်အဲ့လောက်တောင်မှတည်မြဲတယ်လဲဆိုလို့ရှင်သူတို့ရဲ့ niche နဲ့သူရဲ့လုပ်ပုံအကုန်ကောင်းတယ်ကျွန်တော်တခုလေးပြောချင်တယ်ဗာလဲဆိုလို့ရှင်ယောမတွေကနိုင်ငံတစ်ခုသိမ်းလိုက်ပြီမြို့တစ်ခုသိမ်းလိုက်ပြီဆိုလို့ရှင်သူတို့ဘာလုပ်လဲဆိုလို့ရှင်ဒီမြို့မှာဥမာအဲ့ဖက်မြို့ဆိုပါဆိုအဲ့ဖက်မြို့ကိုယောမတွေကသိမ်းလိုက်ပြီယောမတွေကဒီနေရာကိုသိမ်းလိုက်ပြီယောမရဲ့ပိုင်နဲ့တည်းဖြစ်သွားပြီဖြစ်တဲ့အတွက်ယောမဧကရကဲတာဘယင်အဲ့ဖက်ကိုလာတဲ့ခါကျရင်ယောမကနေပြီးတော့မှဝေးတဲ့တနေရာကိုရောက်တယ်လို့မခံစားရလေအောင်အဖက်ကိုယောမကဲ့သို့သူတို့ပြုပြင်လိုက်တယ်။အဖက်မျိုးကိုယောမကဲ့သို့ဖြစ်စေခြင်းကသူတို့လှုပ်ဆောင်လိုက်တဲ့ခါမှာအတိဘေကကဲတာပြီးရင်ကရှောက်သွားရင်းနဲ့အဖက်မျိုးရောက်လာတဲ့ခါယောမရဲ့အုတ်ချွတ်တဲ့နိုင်ငံမျိုးရောက်လာတဲ့ခါမှာငါယောမမျိုးနဲ့ဝေးတဲ့နေရာမှာရောက်နေလို့မခံစားရလေအောင် as it is in Rome ယောမမျိုး၌ကဲတာပြီးရင်ဘုံရှိတဲ့ကဲ့သို့ယောမအနိုင်ယူထားတဲ့အဲ့ဖက်မြို့နိုင်လေကဲတာရဲ့ဘရင်ဘုံရှိဖို့ရန်အတွက်သူတို့လှုပ်ဆောင်ကြတာဖြစ်ပါတယ် as it is in Rome so here so ပြီးတော့မှလှုပ်ကြတာဖြစ်ပါတယ်အဲ့ဒီလိုမျိုးရှုတောင်းလေးနဲ့စဉ်းစားတဲ့အခါဒီကနေ့ကျွန်တော်တို့တယောက်ချင်းစီဘုရားသခင်ရဲ့ဆိုင်နဲ့သူတယောက်ချင်းစီတိုင်းဘုရားသခင်ရဲ့သားသမီးခရီးရန်တခင်ယေရှုခရစ်နောက်လိုက်တပြီတော့အကုန်လုံးကျွန်တော်တို့ရောက်တဲ့နေရာမှာကျွန်တော်အနာမှာရှိတဲ့သူတွေကဘုရားသခင်ရဲ့ရှိခြင်းကိုခံစားဖို့ဖြစ်တယ်အသက်ရှင်နေဘုရားသခင်နဲ့အတူသွားလာတဲ့သူတွေဒီလိုပါလားဆိုတော့ကိုမြင်ပြီးတော့ဘုရားဘုန်းတော်ကိုမြင်သွားဖို့ဖြစ်တယ်ဆိုတော့ကျွန်တော်တို့တယောက်ချင်းစီတိုင်းရဲ့အသက်တာအဖြစ်ဘုရားသခင်ရဲ့အလိုတော်ပြည့်စုံပါစေတော်ဆွဲဆုတောင်းခြင်းဟာကျွန်တော်အတ္တဓာတ်တည်တည်မှပြည့်စုံဖို့ဆိုတော့ပထမတစ်ချက်ကျွန်တော်တို့ကိုယ်တိုင်ကယ်တင်ခြင်းတို့ရောက်ဖို့ဒုတိယတစ်ချက်ကျွန်တော်တမာတရားမှကြီးထွားဖို့တတိယတစ်ချက်ကျွန်တော်တို့အားဖြင့်သူများကယ်တင်ခြင်းတို့ရောက်ဖို့စတုထတစ်ချက်ကျွန်တော်တို့အားဖြင့်သူများတမာတရားတည်လာဖို့တမာတရားမှကြီးထွားလာဖို့အလိုတော်ပြည့်စုံခြင်းကိုဝန်ခံဖို့ဖြစ်ပါတယ်ပြီးတော့ကျွန်တော်တို့တယောက်ချင်းစီတိုင်းအတွက်သခင်ယေရှုကနော်အသက်မွေးလောက်သောအစာအတွက်ဆုတောင်းပါအသက်မွေးလောက်သောအစာအတွက်ဆုတောင်းပါဆိုတာလေးကိုကျွန်တော်စဉ်းစားတဲ့အခါကျတော့ဒီတင်းတင်းရောင်ရဲခြင်းဆိုတာလေးကျွန်တော်စဉ်းစားမိတယ်တင်းတင်းရောင်ရဲခြင်းဆိုတဲ့အရာလေးအသက်မွေးလောက်သောအစာအတွက်တောင်းပါဒါကြောင့်မလို့ဒီကျမ်းစာလေးကိုကျွန်တော်ရွေးလိုက်တာဖြစ်တယ်ဟေဘရဲ33ဒုစရိုက်လှည့်ဖျားခြင်းအပြင်သင်တို့ဆင်တယ်လို့မခိုင်းပါစေခြင်းကယနေ့ဟူ၍ခေါ်သောအချိန်နေ့တိုင်းအစဉ်တရားကိုတရားတတ်တွန်းနိုးစွာကြလော့ Today is the day ယနေ့ဟူ၍ခေါ်သောအချိန်နေ့တိုင်းအချင်းချင်းတိဆောက်ဖို့ရန်တို့ကျွန်တော်တို့ကိုဟေဘရဲရေးသူကပြောပါတယ်ဆိုတော့အသက်မွေးလောက်သောအစာဆိုတာကိုကျွန်တော်တို့ရဲ့ကိုယ်ခန္ဓာအသက်ရှင်ဖို့ရန်အတွက်ကျွန်တော်တို့ကိုတောင်းခံသလိုတနည်းအားဖြင့်ဝိညာဉ်ရေးရမှာလည်းပဲbread daily bread ဆိုတော့တခင်ယေရှုကငါဟာစစ်မှန်သောအသက်မုံဖြစ်တယ်။ကောင်းကင်ကနေကြာလာတဲ့စစ်မှန်သောအသက်မုံဆိုတော့ငါဖြစ်တယ်။ငါကိုစားသောသူကနောက်တပံစာငတ်ခြင်းငတ်မှုခြင်းမရှိရဘူးလို့ပြောထားတဲ့အရာလေးကိုလည်းကျွန်တော်သွားပြီးတော့သ တတိယမိပါတယ်ဝိညာဉ်ရေးရမှာကျွန်တော်တို့အတွက်အသက်မွေးတော့သောအစာဆိုတဲ့သခင်ယေရှုခရစ်ကိုယားခြင်းဖြစ်တယ် maybe တခါတည်းမှာကျွန်တော်တို့မပါရှိတယ်လဲဆိုတော့ကိုမတိလို့အရန်တောင်းတာလည်းဖြစ်နိုင်ပါတယ်ကျွန်တော်ရဲ့တောင်းလျှောက်ခြင်းကျွန်တော်တို့အတွက်ကိုယ့်အတွက်ကိုတောင်းဆိုဖို့ရန်အတွက်သခင်ယေရှုတင်ပြတဲ့ကအသက်မွေးတော့သောအစာကိုပဲတောင်းခိုင်းတာပါပြီးလို့ရှိရင်ခွင့်လွှတ်ခြင်းအချင်းချင်းကျေးဇူးပြုခြင်းတနာဆုံးမခြင်းဘုရားသခင်ရဲ့ခရစ်တော်ကြောင့်သင်တို့၏အပြစ်ကိုလွတ်တော်မူတကယ်တို့အချင်းချင်းအပြစ်လွတ်ခြင်းရှိကြလော့။ပြီးဒီနေရာမှာပြောရခွင့်လွှတ်ခြင်းဆိုတာလေကအထူးသဖြင့်တော့ကျွန်တော်တို့တွေအပြစ်လွတ်ခြင်းတို့ရောက်ဖို့ရန်အတွက်ကျွန်တော်တို့တောင်းဆိုဖို့တောင်းတဖို့တော့ကျွန်တော်တို့ကိုယ်တိုင်ကသူများကိုပြန်လွတ်ဖို့ဒါမှသာလင်ဘုရားသခင်ကျွန်တော်ကိုခွင့်လွှတ်မယ်ဆိုတဲ့ကျွန်တော်တို့ရဲ့ခွင့်လွှတ်ခြင်းကြောင့်ခွင့်လွှတ်ခံရတယ်ဆိုတဲ့အပြစ်တရားနဲ့ဆိုင်တဲ့ကဲတင်ခြင်းနဲ့ဆိုင်တဲ့ခွင့်လွှတ်ခြင်းကိုပြောတာမဟုတ်ပါဘူးဒါလေးကိုကျွန်တော်တို့ရှင်းရှင်းဒီနေရာလေးမှာရှင်းရှင်းလင်းနာလိုက်ဖို့လိုတယ်အကယ်၍သာအဲ့လိုမျိုးဆိုလိုတယ်ဆိုလို့ရှင်တော့ကျွန်တော်တို့အပြစ်လွတ်ခြင်းတို့ရောက်ခြင်းကကျွန်တော်တို့ရဲ့လွတ်ဆောင်ချက်ဖြစ်သွားလိမ့်မယ်နောက်ဆိုရင်ဘုရားသခင်ရဲ့ကြီးစွာတော်ဘုရားသခင်ကြီးဥနာတော်ဘုရားသခင်ရဲ့တနာကျင်နာခြင်းကအတိတ်ပဲမရှိတော့ဘူးခရစ်တော်ဒီလောကကနေအသေးခံခြင်းအချင်းချင်းတက်ဖြစ်သွားတော့မယ်ဒါက relationship နဲ့ဆိုင်တဲ့ဘုရားသခင်ကတန်ရှင်းတဲ့ဘုရားဖြစ်တဲ့မင်းတို့လည်းတန်ရှင်းရှင်းရှိကြလော့ဆိုရဲအရာနဲ့ဆိုင်တဲ့ဘုရားသခင်နဲ့တက်ဆိုင်တော်သူဖြစ်တဲ့အတွက်ဒီ parental เนาะကျွန်တော်တို့ဒီမှာဟိုပါဆိုလို့ရှိရင်တော့ဒီအဲ့ဒီစကားလုံးတော်တော်သုံးကြပါတယ်အင်္ဂလိပ်လိုဆိုရင် parental relationship မမိဘနဲ့သားသမီးကြားထဲမှာရှိတဲ့ relationship လိုပုံစံမျိုးကိုဆိုလို့ရှင်ဖြစ်တယ်လို့ပြောပါတယ်သူများကိုခွင့်လွှတ်တက်စေဖို့ရန်အတွက်ဘုရားသခင်ခွင့်လွှတ်ခြင်းကိုနားလေတာဆိုတော့ဘုရားသခင်ရဲ့ခွင့်လွှတ်ခြင်းတရားကိုကျွန်တော်နားလေလေးလေးသူများကိုကျွန်တော်ပို့ပြီးတော့ခွင့်လွှတ်နိုင်မှာဖြစ်ပါတယ်ကျွန်တော်အရင်တုန်းကလည်းကျွန်တော်ခဏခဏပြောဖြစ်ကြတဲ့အရာတစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်လူတယောက်ကိုမုန်းတယ်လူတယောက်ကိုမချစ်နိုင်ဘူးလူတယောက်ကိုခွင့်မလွှတ်နိုင်ဘူးဘာကြောင့်လဲဆိုရင်ဒီတယောက်ရဲ့လှုပ်ဆောင်ချက်ကဘလို့မှခွင့်လွှတ်စရာမကောင်းဘူးဘလို့မှခွင့်လွှတ်စရာမကောင်းဘူးเนาะကျွန်တော်တို့စိုးတယ်ဆိုတဲ့အရာတွေကိုစိတ်ရင်ပြုဆွလိုက်ရင်ဒီတယောက်မှာအကုန်လုံးပြည့်စုံတယ်ဒီတယောက်ကကျွန်တော်တို့ကိုပြစ်မှားတယ်ကျွန်တော်သူ့ကိုမခွင့်မလွှတ်နိုင်ဘူးအပြင်ပန်းချင်းဟုတ်တယ်လုံးဝခွင့်လွှတ်စရာမကောင်းဘူးမင်းခွင့်မလွှတ်တာမှန်တယ်လို့ကျွန်တော်တို့ကထောက်ကမဲ့သူတွေကြီးပဲတနည်းအားဖြင့်ဆိုတော့ဒီအခြေအနေလေးကိုစဉ်းစားကြည့်လိုက်အဲ့ဒီအခြေအနေကိုကျွန်တော်တို့စဉ်းစားတဲ့အခါမှာဘုရားသခင်ရဲ့သဘောသခင်ယေရှုရဲ့သဘောကတော့ဘာလဲဆိုရင်ကျွန်တော်တို့ကိုစင်ချင်တဲ့ကကိုကကိုကြည့်ဖို့ဖြစ်တယ်တကယ်တော့သူကခွင့်လွှတ်စရာမကောင်းလောက်အောင်စိုးသွမ်းနေတာမဟုတ်ပါဘူးအပြင်နေနဲ့ကြည့်ရင်မှန်တယ်အယံဆိုတယ်ခွင့်လွှတ်စရာလုံးဝမကောင်းဘူးသူ့ကိုကြည့်မယ်ဆိုရင်ခွင့်လွှတ်စရာတကွမှမရှိဘူးဒါပေမဲ့တကယ်တော့သူ့ကိုကြည့်ရမှာမဟုတ်ဘူးခွင့်လွှတ်ခြင်းဆိုတာခွင့်လွှတ်ခံရမဲ့သူထက်ခွင့်လွှတ်မဲ့သူနဲ့ပဲဆိုင်တယ်လေတကယ်တော့သူဟာခွင့်လွှတ်စရာမကောင်းလောက်အောင်ဆိုးနေတာဆိုတာထက်သူဆိုးနေတဲ့အရာတွေအားလုံးကိုလက်ခံနားလဲခွင့်လွှတ်နိုင်တဲ့သဘောကျွန်တော်မှမရှိသေးတာပါကျွန်တော်တို့မှမရှိသေးတာပါပြီးခင်မှာကွဲကမဆာခြင်းအတွက်ကိုဆုတောင်းဖို့ပြောပါတယ်မကောင်းသောအရာရှိသမျှကနေပြီးမှကွဲကဖို့ရန်အတွက်ဆုတောင်းပါတယ်ဆိုတော့ဒီနေရာမှာကျွန်တော်မောရှိနဲ့ဣတီလာလူမျိုးတွေထွက်လာတဲ့အချိန်မှာငင်းဝဲစွာနေကြထရော်ဘုရားသခင်နေ့ပြတော်မူသောကယ်တင်ရှင်ကိုကြည့်ရှုကြလို့ဆိုတဲ့သူတို့ကိုပင်လင်းတွေကိုခွဲပေးတဲ့ဘုရားသခင်ရဲ့လှုပ်ဆောင်ချက်ဘုရားသခင်ရဲ့ကွဲကမဆာခြင်းလေးကိုကျွန်တော်ဒီအားလေးမြင်အောင်စေခြင်းနဲ့ကွဲကမဆာခြင်းလို့ပြောတဲ့ခါမှာခုနကတော့ကျွန်တော်တို့ဒီဆိုသွားတဲ့ခြင်းနဲ့မှမပါပါဘူး Even when we don't see it God is at work Even when we don't feel it God is at workမခံဆိုင်တော့မမြင်ရရင်တော့ဘုရားသခင်အမြဲတမ်းအလုပ်လုပ်တဲ့သူဖြစ်တယ်။မောရှိကတော့မစိုးရင်နဲ့ဘုရားသခင်လှုပ်ပေးမဲ့ကယ်တင်ရှင်ကိုအခုကြည့်ပါဆိုပြီးတော့ပြောတဲ့အရာလေးကိုကျွန်တော်ဘာကိုစုလို့ချင်တယ်လဲဆိုလို့ရှိရင်ကွဲကမဆာချင်းအတွက်ကျွန်တော်ဆူတောင်းတဲ့အခါမှာဘုရားသခင်ဖွင့်ပေးတဲ့လမ်းနဲ့ရှိလိမ့်မယ်။ထို့သူကျွန်တော်ဘာလန်တော့ကအဖြစ်ပြက်ကလေးကျွန်တော်သွားပြီးတတိယဆင်ချင်းမိတယ်။ဘာလန်ကဣတီလာလူမျိုးတွေကိုချိန်ဆဖွင့်အတွက်အငှားခံရတဲ့အချိန်မှာသူအချိန်ဆဖို့ကြိုးစားတယ်။တောင်ပေါ်ကနေနော်ဒီဘာလမင်းနဲ့သူတို့ကိုဣတီလာလူမျိုးကိုလမ်းကြည့်ပြီးမှချိန်ဆဖို့ကြိုးစားနေတယ်။ဣတီလာလူမျိုးဘာမှမသိဘူး။သူတို့အောက်ချင်မှသူတို့ကနေမှနေစဉ် ပြဿနာဒါမှမဟုတ်နေစင်ဘဝတဲမှာကျင်းလင်းနေတယ်သူတို့ဘာမှမသိဘူးကျွန်တော်တို့ကစမ်းစာဖတ်လို့တာဒီအခြေအနေတွေဖြစ်နေတယ်ကျွန်တော်တို့သိတာလေဒါမှအဲ့ဒီအချိန်မှာဣတိလလမြေအောက်မှာနေစင်သူတို့ကရှောက်သွားနေတဲ့အချိန်မှာတောင်ပေါ်မှာဘုရားသခင်ကသူတို့ကိုချိန်မဲ့ချိန်ချင်းထဲကနေကာကွယ်နေတယ်ဆိုတော့ကျွန်တော်တွေ့ရတယ်ဘုရားသခင်ကွယ်ကမဆန့်ကျင်တဲ့ဆုတောင်းပါလို့ပြောတဲ့အခါဒီကနေ့ကျွန်တော်တို့ကိုဘုရားသခင်လမ်းမျက်စိနဲ့မြင်ရလမ်းပြင်ဆင်ပေးတာရှိနိုင်တယ်ကျွန်တော်တို့မခံစားရရင်တော့ကျွန်တော်တို့မသိရင်တော့မှဘုရားသခင်လှုပ်နေတယ်အလုတ်လှုပ်နေတယ်ဆိုတော့ကျွန်တော်တို့နားလည်ပြီးတော့မှဝန်ခံပြီးတော့မှဘုရားသခင်ကိုးစားတက်ဖို့ရန်အတွက်ကျွန်တော်ဒီပြန်ပြီးတော့မှဆင်ခြင်ကြဖို့နှုတ်ဆော်ချင်ပါတယ်မကောင်းသောစုံစမ်းသေးဆောင်ခြင်းနဲ့အများကြီးရှိနေတဲ့အချိန်မှာဒီရတဲ့ထက်ကနေပြီးတော့မှကွဲကမဆာခြင်းအတွက်ဆုတောင်းတက်ဖို့လိုပါတယ်တခင်ရှုတင်မဲ့နေမှာအဲ့လိုမကောင်းသောအမှုရာအင်္ဂလိပ်ကျမ်းစာမှာတော့ the evil the devil the evil one တော့ဒီစာရယံစုံစမ်းသိဆောင်ခြင်းစုံစမ်းသိဆောင်မဲ့ဒီတယောက်ရဲ့သိဆောင်ခြင်းနဲ့ကနေပြီးမှကွဲကွာဖို့ရန်တို့မဆောက်ဖို့ရန်အတွက်ဆူတောင်းခိုင်းတာဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်စာရန်ကတစ်ချက်ပဲငါငမြချင်းနဲ့ငါမြတို့ငစာချပြီးတော့မှကျွန်တော်တို့စာရန်ချက်အစာကိုမိသွားရင်တုံတောင်မလွတ်နိုင်တော့ဘူး။ဘလောက်ပဲယုံယုံမလွတ်တော့ဘူးငမြချစ်လေးကတတိလေးပဲအငမြချစ်တတိလေးနဲ့ငါအကြည့်မိနိုင်တယ်ဆိုကွယ်ကမဆာချင်းနဲ့ဆူတောင်းတက်ဖို့လိုတယ်ကျွန်တော် relationship shoot down နဲ့ကြည့်မယ်ဆိုလို့ရှင်အထူးသဖြင့်ဒီတက်လက်ပိုင်းရောက်လာတဲ့အခါကျွန်တော်တို့အများအဖြစ်ကြည့်တဲ့အခါအင်ထောင်တွေကိုပြိုပြက်တဲ့ချိန်ပဲချိန်မှာပြိုပြက်ကြတာများလဲဆိုရင်အဲ့တက်လက်ပိုင်းအရွယ်မှာပြိုကြတာများပါတယ်ကလေးတွေကြီးလာတယ်အရင်လိုတိတ်ပြီးကြည့်စရာမလိုတော့ဘူးအဲ့တော့မိပါတဲ့အချိန်ပိုရလာတယ်အဲ့ဒီခါမှာများသောအားဖြင့်အမျိုးသားတွေရှုထောင့်နေပဲပြောမယ်ဆိုရင်တော့များသောအားဖြင့်အမျိုးသားတွေကအဲ့ဒီအချိန်မှာငယ်စဉ်တုန်းကလူပြိုရွယ်တုန်းကရှိခဲ့တဲ့အိမ်မက်တွေပြန်မနိုးထလာအဲ့တုန်းကတော့အိမ်မက်ပဲရှိတယ်လှုပ်ချင်တာပဲရှိတယ်လှုပ်နေတဲ့ခွန်အားလည်းမရှိဘူးငွေကြေးလည်းမရှိဘူးသူတို့ပြ resources ငွေကြေးမရှိဘူးအဲ့ဒီခါမှာခုတော့ငွေကြေးလည်းအတန်တင်ရှိပြီမိသားစုလည်းလို intensively ကြည့်စရာမလိုတော့ဘူးအချိန်ရလာတဲ့အခါအဲ့ဒီမှာစိတ်ပြန်ပြီးကစားတက်လာတယ်အဲ့ဒီအချိန်မှာညာတော့အဖြစ်တော့ကျွန်တော်တို့တည်တည်ချာချာ discipline စီမင်းစီကံမရှိဘူးဆိုရင်ဖြစ်တတ်ပါတယ်အဲ့ဒါကို midlife crisis လို့ခေါ်တယ်ဆိုကျွန်တော်တို့တွေဆူတောင်းတဖို့ပြောချင်တာကတော့အကွဲကမဆာချင်းလိုအပ်တယ်လိုအပ်တယ်ကွဲကမဆာချင်းလိုအပ်တယ်ကျွန်တော်တို့ကိုဤမြန်လောက်ငါဖြစ်သည်ဆိုတဲ့စိတ်မှာသူများဖြစ်တယ်ငါမှမဖြစ်ဘူးကျွန်တော်လေလွန်ခဲ့တဲ့25လူငယ်ဘဝအရွယ်မှာကျွန်တော်ဘုရားသခင်ရဲ့နိုင်ငံတော်မှာပါဝင်ရတာကျွန်တော်ရမ်းစိတ်ကြီးပါတယ်အမြဲတမ်းပါဝင်ခဲ့တယ်အဲ့ဒီခါမှာကျွန်တော်ဒီကျန်တဲ့ကြောင့်ဆက်မတက်ခင်လောက်ကလေးကဒီနည်းနည်းလေးဟိုပေါ့ဖတ်မိတဲ့အရာလေးတွေစုဆောင်းမိတဲ့အတွေ့အကြုံလေးတွေရှိတယ်ပြီးတော့ကျန်တဲ့ကြောင့်ဆက်တဲ့ချိန်မှာတင်းအုပ်ဆရာတွေအမှုတော်ဆောင်တဲ့ဘလူပြိုလဲတက်လဲဆိုတဲ့အရာတွေခဏခဏကျွန်တော်တို့ဒီကြားရတယ်မြင်ရတဲ့အခါမှာအဲ့ဒီတုန်းကစိတ်ကလေးသလားစိတ်ထဲမှာရှိခဲ့တာအဆက်ကလေးကသူတို့မပြောင်းလဲလို့ဖြစ်ပါလိမ့်မယ်ဆိုပြီးကျွန်တော်စီရင်ပါတယ်အဲ့လိုမျိုးအသေးနော်တွေအစဉ်ပြေးတဲ့တရင်ကြတဲ့ကအာဒါကတော့သူတို့ဝင်ငင်ရင်းနဲ့မပွားလို့ဖြစ်ပါလိမ့်မယ်အတိတ်ဘယ်ကသူတို့လိုကြဆင်းတာသူတို့ဒီလိုမငင်မညွတ်ဖြစ်နေကြတာဇာတိသဘောနဲ့သွားနေလို့ဘုရားသခင်တကယ်မကူစားလို့ငါမှာတော့အဲ့လိုဖြစ်မှာမဟုတ်ငါတို့အသေးနာမှာတော့အဲ့လိုဖြစ်မှာမဟုတ်ဘူးဆိုတဲ့အတွေးခေါ်တဲ့ရှိခဲ့တယ်။ပျို့လဲတာပဲမကဘူး။ဘန်းအောင်ဖြစ်တယ်ဆိုတဲ့အရာကျွန်တော်တို့ဒီ Pastor Conference Day အထူးသဖြင့်တင်းအောင်ဆရာတွေအတွက်ပဲကိုပဲတည်တက်လုပ်တဲ့ဒီ Conference Day စာအုပ်တွေအဲ့ဒီမှာတော်တော်များများပြောတဲ့ self care emotional healthy စိတ်ပိုင်းဆိုင်ရာစိတ်ခံစားမှုပိုင်းဆိုင်ရာကျန်းမာရေးဘာကြောင့်ပြောတယ်လဲလို့ပြောရတာများသောအဖြစ်တေးအောင်ဆရာတွေကဘန်းအောင်ဖြစ်လို့နားသွားတဲ့သူတွေအများများတယ်တဲ့အဲ့လိုပင်ပန်းလို့အဲ့ဒီမှာလဲကျွန်တော်ဟာ တို့ကိုအောက်ကိုကိုလွန်လို့ဖြစ်မှာပေါ့ဘုရားသခင်ကမကိုစားလို့ဖြစ်မှာပေါ့ကိုလုံနိုင်နေဆိုတဲ့ပုံမှာမယက်တီလို့ဖြစ်မှာပေါ့ဆိုပြီးတော့အဲ့လိုကျွန်တော်စီရင်ခဲ့တယ်ဒါမှကျွန်တော်တို့ကျွန်တော်လည်းအရွယ်တစ်ခုရောက်လာတဲ့ခါမှာဒါတွေကိုပို့ပြီးတော့တလွားပြီးတလွားကျွန်တော်ပို့ပြီးတော့မှဘာကြောင့်လဲဆိုတော့ကိုတိနာလျာတော့ခင်ဘုရားသခင်ကတလွားပြီးတလွားဖွင့်ပြပါတယ်ဆိုတော့လူသားတိုင်းကဇာတိနဲ့ရှိနေတဲ့အချိန်မှာဘယ်သူမှစူပြိုလဲနိုင်တယ်ကျွန်တော်အမြဲတမ်းပြောနေတဲ့စကားဒါလည်းသူများစီကကျွန်တော်ရတဲ့အရာပါယောက်ျားတစ်ယောက်ကကိုယ့်မိန်းမကိုယာနှုံးပြစ်ချဲ့တဲ့အချိန်ဝင်ပြီးဖောက်ပြန်နိုင်တယ်စကံပိုင်းပဲကိုယ်ကမဆာချင်းအတွက်ဆူတောင်းဖို့လိုတယ်ကျွန်တော်ရဲ့စင်နှလုံးတွေကိုဘုရားသခင်တမန်တော်နဲ့ပတ်စီထားဖို့ရတယ်ကျွန်တော်ဆူတောင်းဖို့လိုတယ်ကျွန်တော်ရဲ့စိတ်ခံစားမှုတွေကိုဘုရားသခင်သဘောနဲ့ကွဲကာထားဖို့ရန်အတွက်ဆူတောင်းဖို့လိုတယ်ဘုရားသခင်ကိုကိုးစားဖို့လိုတယ်ဘုရားသခင်လုံမဲ့အရာကိုကျွန်တော်တို့မျှော်လင့်ဖို့လိုပါတယ်ဧကမသခင်ယေရှုကနောက်ဆုံးအဆုံးသတ်မှာနိုင်ငံတော်တည်ဖို့အစိုးပိုင်သောအခွင့်နဲ့ဘောနဂုအနုဘောဟာဘုရားသခင်မှာပဲရှိတာကိုဝန်ခံဖို့ရန်တို့ပြောပါတယ်။နိုင်ငံတော်တည်ခြင်းဆိုတဲ့နေရာမှာကျွန်တော်တမင်နဂါဗျာဒိကျမ်းရဲ့နောက်ဆုံးကျမ်းတွေကိုသွားပြီးတော့ယူလိုက်တာပါ။မြို့လမ်းမအလယ်၌လည်းကောင်းထိုမြင့်တဲ့ဖက်၌လည်းကောင်းအသက်ပင်ရှိထိုအသက်ပင်သည်အသီးတစ်စက်မျိုးကိုတည်တက်၏မိမိအသီးကိုလည်းလာတိုင်းပေးတတ်၏အရွက်သည်လည်းလူအမျိုးမျိုးတို့၏အနာရောဂါငိမ့်စရာဖို့ဖြစ်၏။ဆိုတော့ဒီဟာလေးတော့ကျွန်တော်လို exegesis ပေါ့လေဒီ jump back ကိုပဲနည်းနည်းချမ်းချမ်းလေ့လာတာမျိုးဆိုတော့ကျွန်တော်မလုပ်ဖြစ်သေးပါဘူးเนาะစဉ်းစားစီရစဉ်းချင်းစီရတော့အများကြီးရှိပါတယ်လူမျိုးမျိုးတွေနာယောဂါငင်းစီရဖို့ဖြစ်တယ်ဆိုတော့အဲ့ဒီချိန်မှာနာယောဂါဆိုတော့ရှိအောင်မလားဆိုတော့မေးခွန်းလေမေးစရာရှိတာပေါ့เนาะတော့ maybe ဒါကတော့အတီးရဲ့အာနိသင်ကိုပေါ်ကျူးရှင်လည်းဖြစ်ကောင်းဖြစ်မှာပါဒါပေမဲ့အဓိကဒီနေရာမှာဆိုတော့ဆိုလိုတဲ့အရာလေးကတော့ဒီနေရာမှာမြင်စီချင်တဲ့အရာလေးကတော့နိုင်ငံတော်တည်ခြင်းဆိုတော့နောက်ဆုံးမှာဘုရားသခင်ရဲ့နိုင်ငံတော်ပဲဒီမှာပါနောက်ဆုံးမှာဘုရားသခင်နိုင်ငံတော်ဒီလိမ့်မယ်ကျွန်တော်အင်္ဂလိပ်လိုကဗျာတဘုတ်အရန်သဘောကျတာရှိတယ်အလို့တော့မရအောင်ဆိုတော့ကျွန်တော်မရွတ်ပြတာဘုတ်သဘောတရားပြောပြမယ်အဲ့ကဗျာဘာလဲဆိုတော့ကဗျာရေးတဲ့သူကတနေ့တော့ဂန္ဓယမှာယုတ်တုအကျဉ်းချံတစ်ခုသူတွေ့တယ်အဲ့ဒီယုတ်တုအကျဉ်းချံမှာရေးထားတဲ့ inscription ရေးထားတဲ့စာတမ်းဘာလဲဆိုလို့ရှင်ရှင်ဘုရင်တယောက်ရဲ့နာမည်ဖြစ်တယ်ပြီးတော့အဲ့ရှင်ဘီရင်ကသူဘလောက်ကြီးမြတ်တဲ့အကြောင်းသူဘလောက်ထိတကိုးအာဏာကြီးတဲ့အကြောင်းသူဘလောက်ထိသူ့ရဲ့နိုင်ငံဟာဘလောက်ထိကြီးတဲ့အကြောင်းကြီးမားတဲ့အကြောင်းဘုန်းတော်ကနေပြည့်တဲ့အကြောင်းဆိုတာကို inscription ထိုးထားတဲ့စာဖြစ်တယ်စာကိုပဲဖတ်လိုက်ရင်အရန်ကြီးကျယ်ဒီရှင်ဘီရင်ဟာအင်မတန်မှကြီးကျယ်ခမ်းနားတဲ့ရှင်ဘီရင်ဖြစ်တယ်ဘုန်းတော်နဲ့ပြည့်ဝတဲ့ရှင်ဘီရင်ဖြစ်တယ်နိုင်ငံအကြီးကြီးကိုပိုင်တဲ့ရှင်ဘုရင်ဖြစ်တယ်ဆိုတော့ချီးမွမ်းစရာချီးကျူးစရာတွေကြီးပဲစာပဲဖတ်မယ်ဆိုရင်ဒါပေမဲ့အဲ့စာကိုမြင်ရတဲ့နေရာကတဲကန်ကဘာမှမရှိတဲ့နေရာအကျဉ်းချံအပိုင်းစာလေးပဲ maybe history တစ်ချိန်မှာတော့တကယ်ရှိကောင်းရှိခဲ့နိုင်တယ်ဒါပေမဲ့ဘလောက်ပဲရှိခဲ့ရှိခဲ့မတည်မြဲဘူးမတည်မြဲဘူးနောက်ဆုံးမှာတော့အကျဉ်းချံပဲချန်တယ်ဒါပဲရှိရတယ်နောက်ဆုံးမှာအတည်မြဲမဲ့ဟာနိုင်ငံတော်ပဲဖြစ်တယ်ဘုရားသခင်နိုင်ငံတော်ပဲဖြစ်တယ်အဲ့ကြောင့်ဘုရားသခင်ရဲ့နိုင်ငံတော်နဲ့ဖြောက်မချင်းတရားကိုရှေ့ဥစွာရှာပါဒါထာဝရတည်မဲ့အရာဖြစ်တယ်။ထာဝရတည်မဲ့အရာနဲ့ကျွန်တော်တို့အသက်ရှင်တတ်ဖို့ရန်အတွက်ဖြစ်တယ်။တကယ်တော့စိတ်တနည်းအားဖြင့်ကျွန်တော်ယုံကြည်သူခရိယန်တွေရဲ့အသက်တာဆိုတာထာဝရသဘောကိုသဘောပေါက်ပြီးတော့လေထာဝရတည်မဲ့အရာကိုယားထားပြီးတော့အဲ့ထာဝရစိတ်နဲ့ဒီယခုရှိနေတဲ့ကာလမှာတန်ဖိုးရှိစွာနဲ့ဒီဘုရားသခင်ဘုန်းတော်ဖို့လုံးကအသက်ရှင်ခြင်းပဲဖြစ်ပါတယ်။အစိုးပိုင်သောအခွင့်ဘုရားသခင်အရာခသိငယ်မူလမြင့်ဖြစ်ပါတယ်ဒါတွေဟာဘုရားသခင်အုပ်စိုးပိုင်ခွင့်ရှိတဲ့အစိုးပိုင်သောအခွင့်ဘုရားသခင် sovereignty ကိုကျွန်တော်တို့ကဝန်ခံဖို့ရန်တပဖြစ်ပါတယ်ကျွန်တော်တို့ကနွားချီရခွက်တရားဖားလိုမျိုးเนาะဒီဟာပဲကိုယ်ကဘာလို့ထင်ပြဒီဟာပဲကိုယ်ကဘာလို့မြင်ပြီးတော့မှเนาะလုံနိုင်လုံနိုင်ကြောင်ဝါကြွတယ်မလုံနိုင်ရင်လည်းမလုံနိုင်ရင်လည်းတင်းငယ်တယ်ဒါမှတကယ်တော့ကိုယ့်ကဘာတည်တည်လေးကိုယ့်ရဲ့ထင်ချုံနိုင်တဲ့အရာလေးတွေတည်တည်လေးတွေဒါတွေအားလုံးရအထက်မှာအစိုးပိုင်သောခွင့်ရှိတဲ့သူကထာဝရဘုရားပဲဖြစ်တယ်။မူလအမြစ်ဖြစ်တယ်။ဘုရားသခင်လွတ်ဆောင်တဲ့အရာတွေအားလုံးကစုံနေတယ်။ဘုရားသခင်နောက်မကျဘူး။ဘုရားသခင်အမြဲတမ်းချိန်မှန်တယ်။ ဖျားသခင်အမားမလုပ်ဘူးအမားမလုပ်ဘူးတခါတည်းမှာကျွန်တော်တို့ကြုံရတဲ့အခြေအနေကခံစားစေတာကဘာလဲဆိုရင်ဖျားသခင်မတရားဘူးဖျားသခင်မကောင်းဘူးခံစားစေကောင်းခံစားစေနိုင်တယ်ဒါမဲ့တခင်ယေရှုကသတိပေးတာဘာလဲဆိုရင်အဆိုးပါတော့ခွင့်ကဖျားသခင်စီမရှိတယ်အားလုံးရဲ့ထက်မှာဖျားသခင်ရှိတယ်ဘုံတကူဟေဘရဲထဲမှာသခင်ယေရှုခရစ်ရဲ့ကိုသူဘာပြောလဲဆိုတော့ဘုံရောင်ချင်းနဲ့ဇာတိအဖြစ်တော်ကြီးပုံတံဖြစ်ပြီးတကိုးနဲ့ပြည့်စုံသောမိမိမင်းတော်အဖြစ်ခတ်သိမ်းသောယာရုကိုမဆောက်တော်မူသောသူဖြစ်လျက်ငါတို့ပြစ်များကိုကိုတော်တိုင်အဖြစ်တုတ်တင်ဖယ်ရှင်းပြီးလျှင်မြင့်သောယံမှာတကိုးအနုဘော်ကြီးလက်ရပ၌ထိုင်နေတော်မူ၏သခင်ယေရှုကိုပေါ်ကျူးတဲ့ဗျာဒိဒီဟေဘရဲထဲမှာရေးတဲ့အရာဖြစ်တယ်နောက်ဆုံးသောကာလမှာဘုရားသခင်ကတားတော်အဖြစ်ပဲခတ်သိမ်းယာကိုပေါ်ပြတယ်ဆိုတာကိုသူပြောရှင်းဖြစ်တယ်ဆိုဒီညလေးမှာတော့ဘုန်းတော်အာနုဘောဟာသာဝရကာလတည်းဖြစ်တယ်အဲ့ဒီသာဝရကာလနဲ့ဆိုင်တဲ့ဘုရားသခင်ရဲ့ဘုန်းတော်ကိုဒီကနေ့ကျွန်တော်တို့အသက်တာမှာဒါကိုဆိုင်ခွင့်ရတယ်ပိုင်ခွင့်ရတယ်ဒီအရာအဖို့လုံးကအသက်ရှင်ခွင့်ရတယ်အဲ့ဒီအရာလေးကိုကျွန်တော်တို့တတိယဝန်ခံပြီးတော့အသက်ရှင်ဖို့ဖြစ်ဒါကြောင့်ရှင်ပေါလုကအသင်းတို့ဒီစားတော်လောက်ကောင်တောက်တော်လောက်ကောင်အဘယ်မှုကိစ္စကိုပြုတော်လောက်ကောင်ဘုရားသခင်ဘုန်းတော်ကိုထောက်ပြီးတော့လှုပ်ဖို့ပြောပါ။ဘာကြောင့်စင်ဘုန်းတော်ကဘုရားသခင်နဲ့ဆန္ဒရပြီတဲ့။အဆုံးနဲ့ဒါကြောင့်မလို့လေကျွန်တော်တို့ရဲ့နာကျင်ခြင်းထဲမှာဘုရားသခင်ဘုန်းတော်ထင်ရှားဖို့ဖြစ်တယ်ဆိုရင်ဒါကိုကျွန်တော်တို့အော်နာတော်လေဝန်ခံတတ်သွားတယ်ခံစားတတ်သွားတယ်ခံယူတတ်သွားတယ်။ဒါကြောင့်မလို့ကျွန်တော် John Piper ပြောတဲ့ God is most glorified when I am most satisfied in him.ကျွန်တော်ကဘုရားသခင်နဲ့အကျဉ်းနဲ့ဆုံးအချိန်မှာဘုရားသခင်ဘုံအထင်ရှားဆုံးအချိန်ဖြစ်တယ်လို့သူပြောပါတယ်။ဘုရားသခင်ကိုကျွန်တော်တို့ကကျွန်တော်တို့အကျဉ်းနဲ့ဆုံးအချိန်ကဘယ်အချိန်လဲ။အစဉ်ပြေတဲ့အချိန်လား။လူချင်တဲ့အားလုံးရတဲ့အချိန်လား။အလုပ်ကောင်းတဲ့အချိန်လား။လက်ခဝင်တဲ့အချိန်လား။အိမ်ဝယ်တဲ့အချိန်လား။ဘယ်အချိန်ကကျွန်တော်ဘုရားသခင်ကိုအကျဉ်းနဲ့ဆုံးလဲ။အဲ့အချိန်မှာဘုရားဘုံတော်အထင်ရှားဆုံးဖြစ်တယ်လို့ပြောပါတယ်။ခုနကကျွန်တော်ပြောသွားတဲ့အရာမှာဘုရားသခင်ဂျေဇုကိုကျွန်တော်တို့ချီးမွမ်းကြပါတယ်။ဒါဘုရားသခင်ကိုကြည်နဲ့တယ်ဆိုတော့ကကျွန်တော်တို့လူရဲ့အမြင်မှာကြာဆုံးတဲ့ခြင်းလည်းဖြစ်နိုင်တယ်။အနာရောဂါနဲ့ပြုတ်ရတဲ့ခြင်းလည်းဖြစ်နိုင်တယ်။ဆုံးရှုံးခြင်းတွေနဲ့ဝမ်းနဲ့ကြေကွဲတဲ့ခြင်းလည်းဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒီအရာအားလုံးအထက်မှာခတ်သိမ်းသောနိုင်ငံတော်တီချင်းခတ်သိမ်းသောအစိုးပိုင်သောခွင့်ဘုန်းတော်ကိုအနုဘောအရာအားလုံးကဘုရားသခင်နဲ့ပဲဆိုင်နေဆိုတဲ့ဝန်ခံခြင်းနဲ့ရောက်နေတဲ့အခြေအနေကိုနားမလဲတော့လဲနာကျင်တော့လဲမြည်ရနေရှိနေတော့လဲဘုရားသခင်ကျွန်တော်ကြည်နဲ့ပါတယ်ကျွန်မကြည်နဲ့ပါတယ်ကျွန်မဝန်ခံပါတယ်ဆိုတဲ့ဝန်ခံခြင်းကလည်းဘုရားရဲ့ဘုံထင်ရှားစေပါတယ်။ဒါလေးကိုကျွန်တော်ပြန်လေးမှဆင်ခြင်မှုရှိပါတယ်လို့ပြီးတဲ့အခါမှာပထနာတော်ကိုကျွန်တော်အဆုံးသက်လေးပေါ့လေ။ဒါကျွန်တော်ဒီ reminder လေးပေါ့။ဆုတောင်းဖို့ရန်အတွက်သင်ပေးဖို့တောင်းဆိုတဲ့အရာလေးဖြစ်တယ်။ကျွန်တော်တို့ကိုဆုတောင်းဖို့သင်ပေးပါ။ဆုတောင်းနေသင်ပေးပါ။ပြီးတော့ဆုတောင်းခြင်းဆိုတဲ့အရာကိုဘုရားဝတ်နဲ့မွေ့လျော်ခြင်းလို့ကျွန်တော်တို့ဆင်ခြင်နေဆိုရင်ဘုရားဝတ်နဲ့မွေ့လျော်ခြင်းဆိုတဲ့အရာလဲတင်ရတဲ့အရာဖြစ်တယ်အတင်ခံရတဲ့အရာဖြစ်တယ်နီးခံရတဲ့အရာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်ပြောတာခရိယန်ဖြစ်တယ်ဆိုရင်ဆိုလိုခရိယန်ဖြစ်လို့မရဘူးခရိယန်ဖြစ်ပြီးတော့မှမိတ္တာတွေမှာမရှိဘူးဆိုရင်လိုနေတယ်အဲ့ဒါစားမပါတဲ့ဟင်းလိုပဲဖြစ်နေအောင်မယ်ဆိုလိုလို့မရဘူး community relationship ရှိကိုရှိရတယ်အချင်းချင်းတန်ကုန်တန်ချင်းထက်စီတို့အချင်းချင်းကျွန်တော်တို့တိဆောက်ကြတယ်လူအများရှိမှာဆုမတောင်းခင်မှာစိတ်ငင်သောရက်မှာဆုတောင်းတတ်သူဖြစ်ဖို့လိုအပ်တယ်။ဒါသခင်ယေရှုကဒါပြောတာမင်းတို့လူများရှိဆုမတောင်းခင်စိတ်ငင်သောရက်မှာဆုတောင်းတတ်ဖို့သူတင်ပေးတာ။အရင် private လူတွေမမြင်တဲ့နေရာမှာဘုရားသခင်နဲ့စကားပြောတတ်သူဖြစ်ဖို့လိုတယ်။အဲ့ဒါမရှိဘဲနဲ့လူရှိမှာဘလောက်လှပတဲ့ဇက်ကလုံးနဲ့ပဲဆုတောင်းအဲ့ဒါကအခွန်ကြီးပဲ။ဟန်ဆောင်တာကြီးပဲ။ဒါကတော့ privateSinging တော့ရမှာဘုရားသခင်နဲ့ relationship ရှိတဲ့ conversation ရှိတဲ့အသွာလာရှိတဲ့အရာကနံပါတ်1ပြီးမှပဲလူရှိမှာဘလို့အသက်ရှင်လဲဆိုတာလိုက်လာတဲ့အရာဖြစ်ဒါကြောင့် godliness begins with God and us no personal relationship ပြီးတဲ့ခါမှာ public မှာပြီးတဲ့ခါမှာဆုတောင်းခြင်းကိုဘလို့စိတ်နေစိတ်ထားနဲ့ဆုတောင်းရမယ်ဆိုတာကိုကျွန်တော်တို့ကိုသင်ပေးတာဖြစ်တယ်လို့ကျွန်တော်ဆင်ခြင်မိပါတယ်ဒါလေးကိုကျွန်တော်ပြန်လည်ပြန်ဝေညှ့ခြင်းနဲ့ဆိုတော့ခုဒါလေးကိုကျွန်တော်ဆင်ချင်းနဲ့ကျွန်တော် musician နေရာယူတဲ့ချိန်မှာပထနာတော်နဲ့ကျွန်တော်တူတူကဆွတောင်းရအောင်ဒီတစ်ခါဆွတောင်းတဲ့ခါကြာလို့ရှင်တကယ်ကျွန်တော်တို့တွေ
နှလုံးသားထဲမှာနော်ကျွန်တော်အလုံးလွတ်ရတယ်ဆိုတော့လေရွတ်ဆိုသလိုနော်ပုံစံနဲ့မဟုတ်ပဲနဲ့ဆွတ်တောင်းရအောင်နှုတ်ကနေပြောတဲ့အချိန်မှာစိတ်နှလုံးထဲမှာလည်းတကယ်ဒီအရာတွေအတွက်ဝန်ခံခြင်းနဲ့ကျွန်တော်တို့ဆွတ်တောင်းရအောင်ကျွန်တော်အလုံးတို့ကမတ်တည့်ရပြီးတော့ပတ်စနာရောနဲ့ဒီတကွာဆွတ်တောင်းမယ်